Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေမြန်မာတက္ကရာ1389ခုနှစ်တကူးလာဇန်ရှိရဲ့မဟာတကြံပထမအကြံနေ2016ခုနှစ်ဧပြီလ15ရက်တောက်ကြနေနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမနန္ဒချမ်းမသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ် VOA ညွှန်ကြားရေးမှူးသစ်ဖြစ်ပိုလစ်ဆာဆုရှင်ဝါရင်စာနယ်ဇင်းသမားအမန်ဒါဘန်နက်ကိုရွေးချယ်လိုက်ပါတယ် Republican Party နဲ့ Democratic Party တွေရဲ့မူဝါဒတွေမှာမွတ်စလင်စန့်ကျင်တဲ့အပြုအမူတွေကိုလက်မခံတဲ့သဘောထားတွေထည့်သွင်းရေး American ပြည်ထောင်စုကဘာသာဘောင်းဆောင်ကိုကိုစားပြုထားတဲ့ခေါင်းဆောင်တွေကတောင်းဆိုခဲ့ကြပါတယ်ဒီသတင်းတွေအပါအဝင်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြမှာပါရှင်
ကမ္ဘာပြည်မဲ့နန္ဒချက်ရေ IMF အစီရင်ခံစာမှာတော့တကမ္ဘာလုံးရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးကွေးချိန်မှာမြန်မာစီးပွားရေးကတော့တိုးတက်အားကောင်းနေတယ်လို့ဆိုပါတယ်။ဘာကြောင့်ပါလဲ?
What we have for Myanmar in 2016 is the strongest growth rate we expect across the world.
ဒါကတော့ IMF သုတေသနဌာနအကြီးအကဲတဦးက VOA ကိုပြောပြသွားတာပါ။အပြည့်အစုံကိုတော့သတင်းစီစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါပြင်အခုလိုမဟာတကြံကာလအတွင်းမှာတော့ဒီအများအားလက်ရဖြစ်ပေမဲ့တော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကရုံးတက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့ရန်ကုန်မဟာတကြံအတွင်းလုံခြုံရေးအခြေအနေကိုလည်းကြားမှာပါ။အခုလိုတကြံကာလအတွင်းကျမတို့ VOA မြန်မာပိုင်းရဲ့တကြံတေးသချင်းလက်ဆောင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နနာချန်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေကြတဲ့ဒီမိုကရက်တစ်ပါတီကနိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ဗားမောင့်ပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါးစ်တို့ဟာနယူးယောက်မြို့မှာအမေရိကန်စံတော်ချိန်ကြာသပတေးနေ့နှောင်းပိုင်းမှာစကားဆက်ထိုးကြမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ရှင်ပြိုင်ရမှာအရေးကြီးတဲ့နယူးယောက်ပြည်နယ်ကပါတီတွင်မဲပေးပွဲကိုတော့ရှေ့သတင်းပတ်ထဲကျင်းပမှာဖြစ်ပါတယ်။ကျိုတင်ကောက်ယူထားတဲ့စစ်တမ်းတွေအရအမေရိကန်ထိတ်တန်းတန်တမန်ဖြစ်2009ခုနှစ်ကနေ2013ခုနှစ်အထိတာဝန်ယူခဲ့တဲ့ဝင်းဂျီဟောင်းကလင်တန်ကပြိုင်ဘက်ဖြစ်တဲ့အထက်လွတ်တော်အမတ်ဆန်ဒါးစ်ထက်နယူးယောက်မှာဆယ်ရာခိုင်နှုန်းနဲ့အထက်အသာစီးရနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆိုရှယ်ဒီမိုကရက်တစ်ဝါဒီတဦးအဖြစ်ခန့်ယူထားတဲ့အထက်လွတ်တော်အမတ်ဆန်ဒါးစ်ကတော့ပါတီတွင်မဲပေးပွဲတွေကျင်းပနေတဲ့နောက်ဆုံးပြည်နယ်၈ခုနဲ့9ပြည်နယ်မှာဝင်းဂျီဟောင်းကလင်တန်ကိုအနိုင်ရထားပြီးလာမယ့်အင်္ဂါနေ့မှာလည်းအနိုင်ရဖို့မျှော်လင့်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ချိုးပန်းနေတဲ့ကလင်တန်ကတော့ဇူလိုင်လတည်းကျင်းပမယ့်ဒီမိုကရက်တစ်ပါတီညီလာခံမှာပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ရွေးချယ်ကြမယ့်ပါတီကိုယ်စားလှယ်တွေရဲ့ထောက်ခံမှုကိုအများစုရရှိထားတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Republican နဲ့ Democratic Party တွေရဲ့မူဝါဒတွေမှာမွတ်စလင်ဆန့်ကျင်တဲ့အပြုအမူတွေကိုလက်မခံတဲ့သဘောထားတွေထည့်သွင်းရေးတောင်းဆိုဖို့အမေရိကန်ပြည်ထောင်စုကဘာသာပေါင်းစုံကိုကိုစားပြုထားတဲ့ခေါင်းဆောင်တွေဟာကြာသပတေးနေ့မှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ကြပါတယ်။မြောက်အမေရိကတိုက်အစ္စလာမ်အသင်းကကမကထလုပ်ပြီးတော့ဝါရှင်တန်မှာရှိတဲ့သတင်းစာဆရာအသင်းမှာကျင်းပခဲ့တဲ့အခမ်းအနားအတွင်းမကြာခင်ကျင်းပဖို့ရှိနေတဲ့ပါတီညီလာခံတွေမှာခွဲခြားဆက်ဆံမှုတွေမွတ်စလင်ဆန့်ကျင်ရေးပြောဆိုပြုမူတာတွေကိုဆန့်ကျင်တဲ့သဘောထားတွေထည့်သွင်းဖို့ပါတီနှစ်ခုစလုံးကိုတိုက်တွန်းထားတဲ့စာတစ်စောင်ကိုလည်းတရားဝင်ပေးရခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုဟာနယ်ချဲ့ဝါဒရည်မှန်းချက်တွေရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစစွဲပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကပူတင်ဟာနှစ်ဆင်လုံနေကြရုတ်တံကနေတိုက်ရိုက်မေခွန်းဖြေကြတဲ့အစီအစဉ်မှာအမေရိကန်သမ္မတကိုယ်စားလှယ်လောင်းနေဖြစ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုဟီလာရီကလင်တန်နဲ့ရီပက်ဘလီကန်ပါတီကိုစားပြုဒေါ်နယ်ထရန့်တို့အနက်ဘသူကရုရှားနိုင်ငံအတွက်ပိုဆိုးမလဲဆိုတဲ့မေခွန်းကိုသူကပြန်လည်ဖြေကြားခဲ့တာပါ။ဒါဟာလူတူတူတယောက်ချင်းနဲ့ပဲဆိုင်တဲ့ကိစ္စမဟုတ်ပဲအမေရိကန်ပြည်ထောင်စုအနေနဲ့အထူးအဆင့်တန်းနဲ့အထူးအခွင့်အရေးတွေရဖို့အတွက်မှားယွင်းတဲ့ရည်မှန်းချက်နောက်ကိုဆက်လိုက်မလားဆိုတာနဲ့ပဲဆိုင်တယ်လို့ရုရှားသမ္မတကဖြေကြားခဲ့ပါတယ်။စီးရီးယားပြည်ပခနဲ့ပတ်သက်ပြီးမှတ်ချက်ပြုပြောကြရမှာတော့စီးရီးယားရဲ့ဖွဲ့စည်းပုံအခြေခံဥပဒေသည်ပြဋ္ဌာန်းနိုင်မှုဆွေးနွေးရမှာစီးရီးယားပြည်သူတွေပါဝင်သင့်ပြီးစီးရီးယားရဲ့ပြဿနာတွေကိုစိတ်ရင်းနဲ့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့သူကပြောကြားသွားပါတယ်
။စီးရီးယားနိုင်ငံမှာလူ9သိန်းကျော်သေဆုံးခဲ့ရပြီးဖြစ်တဲ့9နှစ်ကြာတိုက်ပွဲတွေအဆုံးသတ်စေရေးကြိုးပမ်းတဲ့အနေနဲ့ဒီကနေ့တောက်ကြနေမှာဆွစ်ဇလန်နိုင်ငံဂျနီဗာမှာအတိုက်ခံကိုယ်စားလှယ်တွေပါဝင်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားဆိုရကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။ ဒါပေမဲ့လည်းဒီဆက်ဆက်ညှိနှိုင်းရေးတွေကိုကြားခံပေးနေတဲ့အပြစ်ခတ်ရစဲရေးပြက်ပြဲမှုကိုစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်အလက်ပိုနဲ့ Holmes မြို့တွေမှာရုတ်တရက်တိုက်ပွဲတွေပြန်လည်ကြီးထွားလာနေပြီးအတိုက်အခံကိုထောက်ခံသူတွေကတော့အစိုးရတပ်တွေကနေအရသားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတယ်လို့ဆွဆွဲနေကြပါတယ်။ငញ្ញရေးဆွေးနွေးပွဲတွေကိုစီစဉ်ကြီးကြပ်နေတဲ့ Syria ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကလည်းအဝိုင်းခံထားရတဲ့မြို့တွေကိုလူသားချင်းစာနာမှုအကူအညီတွေပို့ဆောင်နိုင်ရေးအခက်ကြုံနေရတယ်လို့ပြောဆိုခဲ့ပါတယ်။ဒီစည်းဝေးမှာပါဝင်သူတိုင်းကစိတ်ပြတ်နေကြသလိုတချို့နေရာတွေကိုအကူအညီပေးရရင်နန်းတွေနောက်ထပ်မသွားနိုင်ပဲဖြစ်နေရတဲ့အပေါ်မှာလည်းတော်တော်များများကစိတ်ပြတ်နေကြပြီလို့ကုလသမဂ္ဂအထူးတန်တမန်စတက်ဖန်ဒီမစ္စတူရာကကြာတာပရင်းနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒီလိုအခက်အခဲတွေကြောင့်ပြစ်ခတ်ရစေးရပို့ပြီးတော့မရေမယာဖြစ်လာနေရတယ်လို့လည်းနိုင်ငံတကာမဟာဗျူဟာလေးလာရေးဌာနကဘန်ဘယ်ရီကပြောဆိုခဲ့ပါတယ်
စစ်ပွဲတွေဟာလူတွေရဲ့အခြေခံအဆောက်အဦတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးပစ်ပေမဲ့တဘာဝပတ်ဝန်းကျင်နဲ့အရသာပြည်သူတွေရဲ့ကျန်းမာရေးအခြေအနေကိုရေရှည်မှာဘယ်လိုတိုက်ရမှုရှိလဲဆိုတာမသိရသေးဘူးလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။စီးရီးယားနိုင်ငံမှာပြည်ပခါတွေဖြစ်နေတာ9နှစ်ကျော်ကြာလာပြီးမြို့ပြအလုံးရဲ့ထောက်ဝဟာအပျက်စီးပုံတွေဖြစ်ကုန်တဲ့နောက်နယ်သာလန်နိုင်ငံအခြေစိုက်လူသားချင်းစာနာထောက်ထားမှုနဲ့လက်နက်ဖြတ်သန်းရေးအဖွဲ့ PAS ကခေါင်းဆောင်တဦးကခုလိုပြောလိုက်တာပါ။စက်တင်ဘာ17ရက်နေ့ကကုံသွယ်ရေးစင်တာတိုက်ခိုက်ရတဲ့တိုက်ခိုက်မှုခံရတဲ့အဖြစ်အပျက်ကိုကြည့်ရင်ပြိုကျသွားတဲ့အဆောက်အဦအပျက်စီးတွေကိုရှင်းလင်းဖို့ကြိုးစားတဲ့သူတွေဟာအဲဒီကထွက်လာတဲ့ဖုံဖုံနေနဲ့ထိတွေ့ခဲ့ပြီးနှစ်တွေကြာလာတဲ့အခါကျန်းမာရေးပြဿနာတွေကြုံလာရတယ်လို့သူကပြောပါတယ်။အပျက်စီးပုံတွေဟာအဆောက်အဦအပျက်စီးတွေနဲ့ကွန်ပျူတာလိုမျိုးအဆောက်အဦထဲမှာရှိတဲ့ပစ္စည်းတွေအားလုံးကိုရောနှောချက်ပြုတ်ထားလိုက်တယ်လို့ပဲဓာတုဗေဒစက်ရုံကြီးတွေလိုဖြစ်နေပြီးဘေးဖြစ်စေတဲ့တတုတွေအက်ဆစ်ဓာတ်တွေနဲ့ဓာတုဓာတ်ပေါင်းတွေပါဝင်တဲ့ဓာတ်ငွေတွေကိုအနည်းဆုံးရက်သက်ပတ်6ပတ်လောက်ထိထုတ်လွှတ်နေတယ်လို့ကုန်သွယ်ရေးစင်တာပြောကြားသွားတဲ့နေရာမှာလေရုတန့်စင်မှုသုတေသနလုပ်ခဲ့တဲ့သိပ္ပံပညာရှင်တောမတ်ကာဟီးလ်ကပြောခဲ့ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါရဲ့ရှင်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ IS စစ်သွေးကြွအဖွဲ့ကထိန်းချုပ်ထားတဲ့နယ်မြေတွေကိုအလျင်အမြန်ပြန်လည်သိမ်းပိုက်နိုင်ပြီးအစိုးရတိုက်ခိုက်ရေးသမားတွေကိုချိန်မုံနေတဲ့မဟာမိတ်အဖွဲ့ရဲ့စစ်စင်ရေးမှာအောင်မြင်မှုတွေတွေ့နေရတယ်လို့ American စစ်တပ်ပြောခွင့်ရပုဂ္ဂိုလ်တဦးကကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်။ IS အဖွဲ့ကအာဖဂန်မှာထိန်းချုပ်ထားတဲ့နယ်မြေတွေကိုလက်လွတ်ဆုံးရှုံးလာနေပြီဖြစ်တဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်မှာပြုလုပ်တဲ့ကြာတာပရင်းနေသတင်းစာရှင်းလင်းပွဲအတွင်းNATO အဖွဲ့ဦးဆောင်တဲ့ ISM mission ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ် Charles Cleveland ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။လွန်ခဲ့တဲ့3လတုန်းက IS အဖွဲ့ထိန်းချုပ်ထားတဲ့ခရိုင်6ခုကနေ8ခုကြာရှိခဲ့ပေမဲ့အခုအခါ2ခု3ခုလောက်သာကျန်တော့တယ်လို့လည်းဗိုလ်မှူးချုပ် Cleveland ကပြောဆိုခဲ့ပါတယ်။အာဖဂန်မှာရှိတဲ့ IS အဖွဲ့ရဲ့ခြေကုပ်ယူထားတာကိုတိတိတတ်တာရှော့ချလာနိုင်ပြီလို့လည်းသူကပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံမှာ IS အဖွဲ့ဝင်တိုက်ခိုက်ရေးသမားခန့်မှန်းခြေ 1,000 ကနေ 3,000 ကြားရှိလိမ့်မယ်လို့ American စစ်တပ်ကခန့်မှန်းထားပေမဲ့လက်တွေ့မှာ 1,000 လောက်ပဲရှိနိုင်တယ်လို့လည်းဗိုလ်မှူးချုပ် Cleveland ကပြောဆိုခဲ့ပါတယ်
ကဘာရဲရဲကချမ်းသာကြွယ်ဝတဲ့ပုံကိုယ်တွေဟာအခွန်တန်းရှောင်မှုရွေချက်နဲ့ပြပမှာကုမ္ပဏီတွေဖန်နီးပြီးငွေစုထားတဲ့ကိစ္စနဲ့ပတ်သက်လို့အလွန်မင်းစိုးရိမ်မိတယ်လို့ကဘာဘန်ဩက္ကဋ္ဌJim Yong Kim ကကြာတာပရင်းနေကပြောလိုက်ပါတယ်။ Kim ဟာ Washington မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာ Panama Paper လို့ခေါ်တဲ့ Panama နိုင်ငံဥပဒေလုပ်ငန်း Mossack Fonseca ကပေါက်ကြားခဲ့တဲ့ပြပဗန်အကောင့်တွေရဲ့တည်ရိုက်မှုတွေကိုထည့်သွင်းပြောကြားခဲ့တာပါ။ Mossack Fonseca ဟာကမ္ဘာအရေးအယံမှာကုမ္ပဏီတွေတည်ထောင်ပြီးငွေစုထားဖို့စည်စုနှစ်နဲ့ချီပြီးအကူအညီပေးခဲ့တဲ့လုပ်ငန်းဖြစ်ပါတယ်။ပိုင်ဆိုင်မှုပစ္စည်းတွေကိုနိုင်ငံတွေကနေထုတ်ယူသွားတာဟာဆင်းရဲမွဲတေမှုတိုက်ဖြတ်ရေးအတွက်အရန်ကိုထိခိုက်စေပါတယ်။ကျွန်တော်တို့အဲ့လိုတရားမဝင်ပိုင်ဆိုင်မှုတွေကိုခြေရာခံလိုက်ချင်ပါတယ်။ကျွန်တော်တို့အားလုံးဒီကိစ္စကိုကင်တွယ်ဖို့လိုပါတယ်လို့သူကပြောသွားပါတယ်။ဒါအပြင်ချမ်းသာတဲ့လူတွေအခွန်ပေးဆောင်ကြရမလို့ပဲဆင်းရဲတဲ့သူတွေကပဲအခွန်ပေးနေရတဲ့စနစ်တွေရှိတဲ့အတွက်ကမ္ဘာတစ်ဝှမ်းမှာပွင့်လင်းမြင့်သာမှုရှိတဲ့အခွန်စနစ်တွေရှိဖို့လိုတယ်လို့လည်းသူကပြောပါတယ်။
အမေရိကန်ဆိုရရဲ့အကြီးဆုံးနိုင်ငံတကာအသံလွှင့်ဌာနဖြစ်တဲ့ VOA American အသံရဲ့ညွှန်ကြားရေးမှူးသစ်အဖြစ်သတင်းမှန်ဖော်ထုတ်တင်ပြသူပိုလစ်ဆုရှင်စာရေးဆရာမအမန်ဒါဘန်နက်ကိုရွေးချယ်လိုက်ပါတယ် Mrs. Bennett ဟာလာမယ့်တနင်္လာနေ့ April 18ရက်နေ့ကျရင် VOA ဌာနချုပ်မှစံသစ္စာချိန်ဆိုပြီးစတင်တာဝန်ထမ်းဆောင်သွားမှာဖြစ်တဲ့အကြောင်း VOA နဲ့တခြား American အသံလွှင့်ဌာန၄ခုကိုကြီးကြပ်ရတဲ့အုပ်ချုပ်ရေးမှူးဘုတ်အဖွဲ့ BBG ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် VOA ရဲ့ညွှန်ကြားရေးမှူးသစ်ဖြစ်လာမဲ့ Mrs. Bennett ဟာ Bloomberg သတင်းဌာနရဲ့အမှုဆောင် Editor အဖြစ်တာဝန်ယူခဲ့ပြီးကမ္ဘာတဝန်းသတင်းမှန်ဖော်ထုတ်ရေးသတင်းတောက်တွေနဲ့ Editor တွေပါဝင်တဲ့အဖွဲ့တစ်ခုကိုဖွဲ့စည်းပြီး2013ခုနှစ်အထိလှုပ်ဆောင်ခဲ့ပါတယ်။အရင်ကလည်း Philadelphia Inquirer သတင်းဌာနရဲ့ Editor အဖြစ်တာဝန်ယူခဲ့ပါသေးတယ်။ဒါ့အပြင် The Wall Street Journal မှာလည်းသတင်းတောက်တဦးဖြစ်နေရော Editor တဦးအနေနဲ့ပါနှစ်20ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့ကျမရေးဆိုင်ရာတာဝန်ရှိသူတွေကလူလူဘန္နာတွေအထောက်ပံ့တွေရအောင် IS Yoga အန္တရာယ်ကိုမှတ်မှတ်မှန်ကန်တင်ပြခဲ့တဲ့အကြောင်းဖော်ထုတ်ခဲ့တဲ့အတွက်သူနဲ့ Wall Street Journal ကလှုပ်ဖို့ကင်ဘက်တွေပိုလစ်ဆာစုကိုပူးတွဲရရှိခဲ့ကြတာဖြစ်ပါတယ်အမန္ဒါဘန်နက်ဟာ21ရာစုရဲ့သတင်းမီဒီယာစိန်ခေါ်မှုတွေကိုကြော်လွှားပြီး VOA ကိုဦးဆောင်နိုင်မဲ့အကောင်းဆုံးပုဂ္ဂိုလ်ဖြစ်ယုံကြည်ကြောင်းကိုလည်း BBC ဘုတ်အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ဂျွန်လန်ဆင်းကပြောဆိုခဲ့ပါတယ်။ဒါ့အပြင်ဘန်နက်ဟာစာအုပ်6အုပ်ကိုသူကိုယ်တိုင်ရောပူးတွဲရေးသားပြုစုမှုတွေပါလှုပ်ခတ်ဘူးသူဖြစ်တယ်လို့မကြသေးခင်အချိန်ထိလည်း The Washington Post သတင်းစာကြီးရဲ့ပင်တိုင်းဆောင်းပါးရှင်ဖြစ်ရေးသားနေသူလည်းဖြစ်ပါတယ်။အရေးကြီးတဲ့သတင်းဌာနတစ်ခုမှာတာဝန်ထမ်းဆောင်ရမှာဖြစ်တဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ကြောင်းနဲ့စိတ်လှုပ်ရှားရတဲ့အကြောင်းကိုလည်းဝိုင်းရင်သတင်းစာဆရာတဦးဖြစ်တဲ့အမန္ဒါဘန်နက်ကပြောဆိုခဲ့ပါတယ်ရှင်
။ကျော်သားပရိနေညနေကဂျပန်နိုင်ငံတောင်ပိုင်းမှာပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်သွားတဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီး45ဦးဒဏ်ရာရသွားပါတယ်။သေဆုံးဒဏ်ရာရသူအလုံးဟာငလျင်ဗဟိုချက်အနီးမှာတည်ရှိပြီးထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့မာရှီကီမြို့ကဖြစ်ပါတယ်။ဂျပန်နိုင်ငံကျူရှူးကျွန်းပေါ်ကမီကီမာတာခရိုင်မှာပြင်းအား 6.2 ရှိတဲ့ငလျင်စတင်လှုပ်ခတ်ပြီးတဲ့နောက်ငလျင်အများပြားထပ်လှုပ်ခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ကနအူးလှုပ်ခဲ့တဲ့ငလျင်ကြောင့်အနည်းဆုံးအိမ်16လုံးပြိုလဲခဲ့ပြီးကြောက်ရွံ့နေသူတွေဟာပြိုကျနေတဲ့အိမ်တွေထဲမှာပိတ်မိနေကြဆဲပဲလို့ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကနအူးလှုပ်ခတ်ခဲ့တဲ့ငလျင်ရဲ့ဗဟိုချက်ဟာဂျပန်နိုင်ငံမှာတခုတည်းသောလေပတ်နေတဲ့နျူကလ িয়ার ဓာတ်ပေါင်းဘူကနေကီလိုမီတာ120กว่าဝေးပြီးအဲ့ဒီနျူကလ িয়ার ဆက်ရုံဟာပုံမှန်လေပတ်နေဆဲပဲဖြစ်တယ်လို့တာဝန်ရှိသူတဦးကပြောပါတယ်။
Direct from Washington, the voice of America, VOA.
တောက်ချာနေနေတဲ့ခင်သတင်းအစီအစဉ်ကိုမနနာချန်နဲ့ကိုရဲကောင်တို့ကပြောပြသွားတာပါရှင်။မကြခင်မှာတော့တကြံတေးတချင်းလက်ဆောင်အစီအစဉ်ကိုတင်ဆက်မှာပါ။အခုတော့မြမစီးပွားရေးတိုးတက်မှုတွေရှိမဲ့အကြောင်းကိုပြောပြမှာပါရှင်။2016ခုနှစ်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးနေပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးကတော့ 8.6 ရာခိုင်နှုန်းအထိတိုးတက်လိမ့်မယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒါဟာ2016ခုနှစ်ကမ္ဘာစီးပွားရေးခန့်မှန်းသုံးသပ်ချက်အစီရင်ခံစာမှာပါတဲ့နိုင်ငံပေါင်း200နီးပါးအနက်အမြင့်ဆုံးဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကမ္ဘာစီးပွားရေးအခြေအနေကြိုတင်ခန့်မှန်းချက်တွေနဲ့ပတ်သက်လို့ IMFကစီးပွားရေးပညာရှင်တွေရဲ့ပြောကြားချက်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
။တကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတဲ့အချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကတော့အားကောင်းနေပြီးကမ္ဘာနိုင်ငံအားလုံးထဲမှာအမြင့်ဆုံးနှုန်းနဲ့တိုးတက်လိမ့်မယ်လို့ IMF ရဲ့အစီရင်ခံစာမှာခန့်မှန်းထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုအခုလိုအကောင်းမြင်ခန့်မှန်းထားရတဲ့ပတ်သက်လို့ IMF အဖွဲ့ရဲ့သုတေသနဌာနကမ္ဘာစီးပွားရေးလေ့လာရေးဌာနကွယ်ကအကြီးကဲအိုယာဆလာဆန်က VOA ကိုအခုလိုပြောပြခဲ့ပါတယ်
။ What we have for Myanmar in 2016 is the strongest growth rate we expect across the world.
မြန်မာနိုင်ငံနဲ့ပတ်သက်လို့2016ခုနှစ်အတွက်ကျမတို့ခန့်မှန်းထားတာကတော့ကမ္ဘာနိုင်ငံတွေထဲမှာအကောင်းဆုံးနှုန်းနဲ့တိုးတက်လာမယ်ဆိုတာပါပဲ။8.6 ရာခိုင်နှုန်းဖြစ်ပါတယ်မြန်မာနိုင်ငံဟာ frontier economy လို့ခေါ်တဲ့အစွန်အဖျားစီးပွားရေးအခြေအနေရှိတဲ့နိုင်ငံမှာနှစ်ပေါင်းများစွာကြာအောင်စီးပွားရေးအရာတကားပိတ်ထားခဲ့ပြီးအခုမှပြန်လည်ပွင့်နှင်းလာတာပါနိုင်ငံရေးအခြေအနေမသေးကြမရေရာမှုတွေကိုကျော်လွှားနိုင်ခဲ့ပြီးတော့ယင်းနှိမ့်ညံ့မှုတွေကလည်းအားကောင်းနေတဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာအလားအလာကောင်းတဲ့အခြေအနေမှာရှိနေပါတယ်2016ခုနှစ်နောက်ပိုင်းနှစ်တွေမှာလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာ ရှေ့ရာဂိုင်းနှုန်းဝန်းကျင်နဲ့ဆက်ပြီးတော့တိုးတက်နေပါလိမ့်မယ
်။အလားတူဖွံ့ဖြိုးဆဲနဲ့စီးပွားရေးထွန်းသစ္စာအာရှနိုင်ငံတွေထဲမှာဆိုရင်ဘင်္ဂလားဒေ့ရှ်၊ဖိလစ်ပိုင်၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာ600ရာဂိုင်းနှုန်းနဲ့အထက်စီးပွားရေးတိုးတက်လိမ့်မယ်လို့ IMF ရဲ့အစီရင်ခံစာကခန့်မှန်းထားပါတယ်။IMF နီတူအာရှဖွံ့ဖြိုးရေးပံ ADB ကလည်း 2016-19 ဘဏ္ဍာနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှု 8.4 ရာဂိုင်းနှုန်းရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။အလားတူတကမ္ဘာလုံးရဲ့စီးပွားရေးဟာဆက်ပြီးတိုးတက်နေပြီမဲ့စိတ်ပျက်စရာကောင်းတဲ့နှုတ်နဲ့ပဲဆက်တိုးနေပြီးအပြတ်ဖက်ကိုရောက်သွားနိုင်တဲ့ဘေးအန္တရာယ်တွေရှိနေတယ်လို့အင်ကာနေကဝါရှင်တန် DC မြို့ IMF ရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစီးပွားရေးပညာရှင်တွေကပြောပါဗျ။ IMF ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးခန့်မှန်းသုံးသပ်ချက်အစီရင်ခံစာအရ2016ခုနှစ်မှာတကမ္ဘာလုံးစီးပွားရေးတိုးတက်နှုန်း 3.2 ရာခိုင်နှုန်းရှိပြီး2015ခုနှစ်ကဆိုင်ရင်အနည်းငယ်အရှိန်မြင့်လာမယ်။အဲ့ဒီနောက်2019ခုနှစ်မှာပိုအရှိန်ရလာပြီး 3.5 ရာခိုင်နှုန်းထိတိုးတက်မယ်လို့ခန့်မှန်းထားပါဗျ။အခုလိုတကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတာဟာကမ္ဘာရဲ့ရက်ကဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံအားလုံးမှာပြန့်နှံ့ဖြစ်ပေါ်နေတာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါဗျ။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှေးကွေးလာနေတာနဲ့ကမ္ဘာအနှံ့ကုန်စည်စင်းနှုန်းတွေအားပြော့နေတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မှုကိုနှေးကွေးစေတာဖြစ်ပြီးစီးပွားရေးထွန်းသစ္စာနိုင်ငံတွေရဲ့ဈေးကွက်အခြေအနေအပေါ်မှာရိုက်ခတ်မှုရှိလာမယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေမှာစီးပွားရေးတိုးတက်မှုနှေးကွေးနေတာအပြင်ရထားတဲ့တိုးတက်မှုတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးကျေးဇူးတွေကိုအညီမျှမခံစားရတဲ့ပြဿနာရှိနေတာကိုလည်း IMF အဖွဲ့ကစီးပွားရေးပညာရှင် Morris Opsby ကအခုလိုထောက်ပြပြောဆိုသွားပါတယ
် Policy makers need to keep talking and keep talking about possible cooperation in the future
အဲ့ဒီအတွက်နိုင်ငံပေါင်းစုံကမူဝါဒချမှတ်သူတွေအနေနဲ့အနာဂတ်မှာပူးပေါင်းဆောင်ရွက်နိုင်ဖို့ဆက်ပြီးတော့ဆွေးနွေးသင့်ပါတယ်ကျွန်တော်ရနေတဲ့စီးပွားရေးတိုးတက်မှုတွေကလူများစုစီကိုပြန့်နှံ့ရောက်ရှိသွားတာမျိုးမရှိဘဲဖြစ်နေပါတယ်။နိုင်ငံအနှံ့ပြားမှာလစာလောက်ကတိုးတက်မှုမရှိဘဲတက်နေပြီးတော့ဝင်ငွေမြင့်များမှုတွေဖြစ်နေတာတွေတိုးလာနေပါတယ်။ဒါကြောင့်ဖြစ်နေတာကတော့မူဝါဒတွေချမှတ်တဲ့နေရာမှာဝင်ငွေခွဲဝေဖြန့်ဖြူးမှုညီများမှုကိုအလေးထားဖို့ပါ။
ကမ္ဘာစီးပွားရေးအခြေအနေဟာတရုတ်နိုင်ငံရဲ့တက်ရောက်မှုကြောင့်အပြင်အခြားနိုင်ငံရဲ့အခြေအနေတွေကိုလည်းအမိပြုနေတဲ့အကြောင်းပြည်တွင်းဆက်ဖြစ်နေတဲ့ဆီးရီးယားနိုင်ငံအခြေအနေကြောင့်ဥရောပတိုက်ထဲကိုရွှေ့ပြောင်းနေထိုင်သူတွေတန်းနဲ့ချီဝင်ရောက်လာပြီးဥရောပနိုင်ငံတွေရဲ့စီးပွားရေးအပေါ်ဝင်ထွက်ဝင်ပိုးဖြစ်စေတဲ့အကြောင်းအကျိုးဆက်အနေနဲ့ဥရောပနိုင်ငံတွေမှာအမျိုးသားရေးဝါဒီတွေပြန်လည်ကောင်းထောင်လာပြီးဥရောပသမဂ္ဂအတွင်းမှာနေစည်းမချတဲ့စီးပွားရေးပေါင်းစည်းမှုတွေဆက်လုပ်ဖို့ခက်ခဲလာတဲ့အကြောင်းစတဲ့အချက်တွေကလည်းကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်တရားမှုရှိနေတဲ့အကြောင်းသူကပြောသွားပါတယ
်။ကိုရဲကောင်ပြပြသွားတာပါရှင်။အများအားလိုက်ရဲ့တကြံကာလအတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့လွန်ခဲ့တဲ့ရက်ပိုင်းကမျက်စိကုသခွဲစိတ်ခဲ့ပေမဲ့လေမနေ့ကနေပြည်တော်ကသူ့ရဲ့ရုံးကိုတက်ရောက်ပြီးလုပ်ငန်းချို့ကိုဆောင်ရွက်ခဲ့ပါတယ်။ဒါဟာတကြံတွင်းအရေးကြီးတဲ့ကိစ္စတချို့ဆောင်ရွက်ဖို့ရှိတဲ့အတွက်လေလို့လေသမရာယုံပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ကိုရဲနိုင်ကဆက်ပြီးပြောပြမှာပါရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့ရက်ပိုင်းအတွင်းကမျက်စိခွဲစိတ်ကုသမှုခံယူခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမျက်စိခွဲစိတ်ကုသမှုကြောင့်အနားယူဖို့ရှိနေပေမဲ့လည်းဧပြီလ14ရက်နေ့တကြံအကြက်နေ့မှာပဲနေပြည်တော်မှာအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်ဒီကနေ့ကျင်းပခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမရာယုံဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOA ကိုအခုလိုပြောပါတယ်
ကြုံတယ်ပေါ့နော်အရေးကြီးကိစ္စတွေပေါ့နော်ဟိုရေးကြီးညီနိုင်မှုအချိန်အတိုင်းတားပြီးဟိုလုပ်ဖို့စောင့်ဖို့ကိစ္စတွေသက်ဆိုင်ရာတွင်နေကျွန်တော်တို့ညီနိုင်ရဲ့အစည်းအဝေးထိုင်တယ်ပေါ့နော်ဟောအဲ့ဒါပါပဲကျွန်တော်ကတော့သူ့ဟိုရေးကြီးလုပ်ဆရာဖြတ်ဆရာကိစ္စတွေရှိကြလေးတွေအဲ့ဒါလေးဟို decision ပေးဖြတ်တာမျိုးဒါမျိုးဟာလောက်တာဖြစ်ပါတယ်ဟောအစည်းအဝေးတစ်ခုလုပ်တယ်ဟုတ်ကဲ့ကျွန်တော်ကတော့ဟိုအသေးစိတ်တော့ကျွန်တော်ထုတ်ပြန်မှုမရှိပါဘူးအစည်းအဝေးတစ်ခုလုပ်ပါတယ်ရေးကြီးကိစ္စရပေါ့နော်အဲ့ဒါလုပ်တယ်နောက်တစ်ခုကတော့ကျန်တဲ့ရုပ်ကိစ္စအရေးကြီးကိစ္စတွေလုပ်တယ်ပေါ့နော်ဟုတ်ကဲ့ဗျာအော်အရေးကြီးကိစ္စအဲ့လိုမျိုးပြောလို့ရမှာပြဟုတ်အဲ့ဒါတော့အသေးစိတ်တော့ကျွန်တော်ပြောလို့မရဘူးဗျဟုတ်နှစ်နာရီ45မှာဂျုံတက်တယ်ပေါ့နော်ပြီးရင်6နာရီ7မိနစ်ဟိုရုံးဆင်းတယ်ပေါ့နော်ရောက်နေဆင်းပါဟုတ်အဓိကတော့သူ့မျက်စိနဲ့ပတ်သက်လို့အော်ကျွန်တော်တို့ဒီလူလူစိတ်ပူပန်မှုတွေမရှိအောင်ပေါ့နော်အဲ့ရတယ်နောက်အဲ့ဒီမျက်စိနဲ့နောက်ကျန်တဲ့သူ့အလုပ်ဟိုစာရင်းတချို့လည်းအစာအများကြီးတော့မဖတ်ဘူးပေါ့နော်တချို့လည်းဟိုကြီးကြီးတာဆိုနည်းနည်းပါးပါးတော့ဖတ်နေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဧပြီလ10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒုတိယမြောက်ချင်းညာချက်မှာတော့ကြက်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာရေးအတွက်အမြန်ဆုံးဆောင်ရွက်တဲ့နေရာမှာတကြံကာလနဲ့တိုက်နေတာမို့တကြံအပီးအချိန်မီဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်လည်းအခုအရေးကြီးတိုင်ပင်ဆွေးနွေးမှုတွေဟာတကြံအပီးမှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့ဆောင်ရွက်ချက်ဖြစ်နိုင်တယ်လို့ယူဆမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုရရင်နိုင်ပါရှင်။ အခုလိုနှစ်တစ်ကူတကြံပွဲတော်ကာလအတွင်းတနိုင်ငံလုံးနဲ့ပြည်သူများပျော်ပျော်ရွှင်ရွှင်ရေကစားနေကြသလိုရန်ကုန်မဟာတကြံပွဲတော်ကာလမှာတော့အရင်နှစ်တွေလိုမဟုတ်ပဲလုံခြုံရေးကောင်းမွန်လာတဲ့အပြင်ပြည်သူတွေဘက်ကရဲတပ်ဖွဲ့နဲ့အပြုတ်တဘောပူပေါင်းပြီးစနစ်တကျဆောင်ရွက်လာတဲ့ကြောင်းရန်ကုန်တိုင်းဒေသကြီးအာဏာပိုင်တွေကပြောပါရယ်ဒါအပြင်ရန်ကုန်မြို့မှာစီးပွားဖြင့်ရေကစားမန်တက်ကြီးတွေပိတ်ပင်ခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့ပေမဲ့မြို့နယ်ရက်ကွက်အလိုက်ရေကစားမန်တက်တွေဖျော်ဖြေရေးစင်တွေအများပြားရှိလာတာကြောင့်ပြည်သူအများပျော်ရွှင်စွာရေကစားနိုင်ကြောင်းလဲရန်ကုန်ဒေသခံတွေကဆိုပါတယ်အကြောင်းစုံကိုဆက်လက်နားဆင်ပါရှင် NLD ရန်ကုန်တိုင်းအစိုးရတစ်ကနေဒီနှစ်တကြံပွဲတော်မှာအများပြည်သူစိတ်လက်အေးချမ်းနဲ့ပျော်ရွှင်မှုရစေဖို့လုံခြုံရေးကိုအရင်နှစ်တွေကထက်အစပေါင်းများစွာနဲ့အထူးဆောင်ကြည့်တာဝန်ယူထားကြောင်းပူးပေါင်းဆောင်ရွက်ရေးကော်မတီမှပါဝင်နေသူရန်ကုန်တိုင်းလွှတ်တော်ဗန္နာယီစီမံကိန်းနဲ့စီးပွားရေးကော်မတီဥက္ကဋ္ဌဒေါ်ဆန္နာမင်းက VOA ကိုပြောပါရစေ။
ကျွန်တော်တို့ဒီလုံခြုံရေးအင်အားကိုတော့မနှစ်ကထက်လည်းအများကြီးဖြန့်ပြီးတော့ချထားတယ်။နောက်တစ်ခုကကျွန်တော်တို့ဒီအရက်ဝတ်တဲ့တန်းနဲ့လေမန္တတိုင်းမန္တတိုင်းတွေရောနေရာတိုင်းတွေအားလုံးပေါ့နော်ရန်ကုန်မြို့တစ်မြို့လုံးမှာပဲဟိုနောက်ပြီးတော့ရန်ကုန်တိုင်းတစ်တိုင်းလုံးမှာပဲကျမတို့ဟလာဟိုတက်နိုင်သလောက်တော့အင်အားတွေကိုမနစ်ကတွေထပ်ပို့ပြီးတော့လုံခြုံရေးအင်အားကိုတိုးမြင့်ပြီးချထားပါတယ
်ဒါအပြင် NLD အစိုးရတက်လက်ထက်ဒီနှစ်တကြံကာလထူးခြားချက်အဖြစ်ပြည်သူတွေဘက်ကရဲတပ်ဖွဲ့နဲ့အပြုတ်သဘောဆောင်ပူးပေါင်းပြီးပွဲတော်ကာလတခြားစနစ်တကျဖြစ်အောင်ဆောင်ရွက်လာတယ်လို့ရန်ကုန်အနောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးကျော်ထွတ်ကသတင်းတောက်တွေကိုအခုလိုပြောပါရယ
်။မနေ့ကတော့အကြနေပေါ့မနေ့က73ရက်နေ့မှာတော့ကျွန်တော်တို့တကြံနဲ့ပတ်သက်တဲ့မှုခင်ပေါ့အလုံး20ဖြစ်ပါတယ်။တကြံနဲ့မပတ်သက်တဲ့မှုခင်18မှုဖြစ်ပါတယ်။တကြံနဲ့ပတ်သက်တဲ့အမှု20မှာလည်းပဲထိခိုက်ဒဏ်ရာရတာ9ရောက်လောပဲရှိပါတယ်။တာမန်အဖြစ်လာဒဏ်ရာခြင်းဖြစ်ပါကားဝါးနဲ့ပြုတ်ကျတာတို့နောက်တာမန်အဖြစ်ထိုးချိတာတို့လောက်ပဲရှိပါတယ်။ကျန်တာကြီးမမဟာလူအသက်ကိုထိခိုက်တဲ့ဒဏ်ရာရတဲ့နေသားမျိုးတွေနောက်တိတ်ဆုံးတဲ့ဟာမျိုးတွေမရှိခဲ့ပါဘူး။မွေးစေဝါနဲ့ပတ်သက်လို့လည်းကျွန်တော်တို့တကြံကြိုကာလတွေကမွေးစေဝါတွေရောကာမစိတ်ကြွစေတွေရောစသဖြင့်ဒါတွေကိုလည်းအသိပညာပေးတာတွေရှာဖွေဖန်ဆီးတာတွေကိုကျွန်တော်တို့ပုံမှန်နဲ့လုပ်ထားပါတယ်။အခုချိန်ဒီတော့တကြံမန္တတွေနဲ့ပတ်သက်ပြီးတော့ရည်ရွယ်ထားမှုမရှိပါဘူး။သူတို့ကလည်းစီကံဖောက်ပြတာတော့ကြီးမားတော့မရှိပါဘူး။နနဘာတတ်မှတ်ထားတဲ့ရေတဲ့အချိန်7မိနစ်15မိနစ်ပို့ပြီးတော့ရေကစားတာတို့ဆိုတာပါဒါမျိုးတော့ရှိပါတယ်။ကျွန်တော်တို့ကများသောအားဖြင့်တော့ကျွန်တော်တို့ဒီမှာရှိနေတဲ့တပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးတော့သူတို့ကလည်းပဲပြည်သူတွေအနေနဲ့ရောတို့ကကျွန်တော်တို့မန္တကိုဥဆောင်တဲ့သူတွေရောအားလုံးပေါ့သူတို့ရဲ့ကိုယ်ပိုင်တာဝန်ယူထားတဲ့လူမျိုးဖွဲ့တွေရောတကယ်နားလည်မှုရှိစွာနဲ့ပူပေါင်းပြီးစနစ်တကျနဲ့ဆောင်ရွက်လာတာကိုတွေ့ရပါတယ်ခင်ဗ
ျအခုတက်လာတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအစိုးရကစီးပွားဖြင့်ရေကစားမန်တက်ကြီးအတော်များများကိုပိတ်ပင်ခဲ့တာကြောင့်အရင်အစိုးရလက်ထက်ကလိုမဟုတ်ပဲလူငယ်တွေရဲ့ပျော်ပါးမှုကိုအာဏာနဲ့ပိတ်ပင်တားဆီးတဲ့သဘောဖြစ်နေတယ်လို့ဝေဖန်မှုတွေထွက်ခဲ့ပါတယ်ဒါပေမဲ့လေရန်ကုန်မြို့ကလူငယ်အမျိုးသမီးပို့ပို့ကတော့ဒီနှစ်တကြံမှာလုံခြုံစိတ်ချမှုအပြည့်နဲ့ပျော်ရွှင်မှုအပြည့်ရှိတယ်လို့ဆိုပါရယ
်ဒီနှစ်တကြံဟိုအရင်ဟိုညီမတို့ငငယ်တုန်းကလို့တကြံလိုမျိုးပြန်ဖြစ်သွားရယ်ပေါ့ပိုစီသွားရယ်ပို့ပြီးတော့လူတွေကလည်းကြီးကဲရှိရှိနဲ့ပို့ပြီးတော့ပုံမြင်ရရပေါ့အရင်နှစ်တည်းကလို့တနည်းအားဖြင့်မှလည်းပြုံပြီးတော့အဲ့လိုဟိုလမ်းကျက်တာပဲမဖြစ်ဘဲနဲ့ဒီနှစ်မှပို့ပြီးတော့လမ်းတွေလည်းခြောက်နေတော့လာရတယ်အရှင်ကြီး
ညီမတို့လူငယ်တွေအဲ့လိုရေပတ်တဲ့မန်တက်တွေညီမတို့ကိုယ်တိုင်နေကြတော့ပျော်ရွှင်မှုအပြည့်ရှိလားဘလို့ရှိလဲရှင
်ဟုတ်ပျော်ပါတယ်ဟုတ်ဟိုနောက်မှအဲ့လိုဒီလိုလုံးလုံးရင်းရယ်ကောင်းသွားရတော့လည်းတော့ဟိုဘာဖြစ်သွားတာပို့ပြီးအရှင်ကြီးသွားပြီးတော့ပို့ပြီးလုံးလုံးရှိရလို့
ညီမတို့ဒီနှစ်တကြံပေါ့เนาะအခုအစိုးရတက်လည်းဖြစ်လာတယ်။နောက်အခုတပြည့်ရန်ကုန်တိုင်းမှာလည်းအစိုးရတက်ဖြစ်လာပြီဆိုတော့ဟိုအရင်နှစ်တကြံနေနဲ့မတူပဲညီမတို့ဒီလူငယ်တွေအနေနဲ့ရောဘယ်လိုအခန်းစားမိလဲဘယ်လိုတွေ့မြင်ရလဲရှင
်။ကောင်းပါရဲ့ဆောက်ဆောက်ရာဝင်လုံးအဓိကတော့လုံခြုံရေးပေါ့မှာအဓိကအခုဒီလိုသွားလာနေတဲ့အဓိကလုံခြုံရေးအဲ့လိုရှမ်းမဖြစ်ဖို့ရဲ့အဓိကအရေးကြီးอ่ะဆိုတော့အဲ့ဒါတိတ်မရှိတော့တဲ့ဟာမြင်ရတော့ပို့ပြီးတော့ကောင်းတယ်လို့မြင်ပါတယ
်။ဒီနှစ်တကြံမှာရေကစားမှတ်တဲ့အများဆုံးရှိပြီးလူအစီကားဆုံးနေရာကတော့ရန်ကုန်ပြည်လမ်းမကြီးတစ်လျှောက်ဖြစ်ပါတယ်။အေးအကံပေါင်းတစ်လျှောက်မှာလေလူပေါင်း300နဲ့400နီးပါးဆက်နဲ့ရေကစားမှတ်တပ်ကြီးတွေကိုစီကင်းချက်45ချက်နဲ့တတ်မှတ်ပြီးရန်ကုန်တိုင်းအစိုးရကခွင့်ပြုထားပါတယ်ရှင
်။မလ16ရက်စနေနေ့ဟာမြမယူရမဟာဒကြံအတက်နေ့ဖြစ်ပါတယ်။မြမနိုင်ငံမှာအစိုးရအဖွဲ့တွေပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်းရီလန်အစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က 1239238994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောရရှင်ဒီအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒါကတော့နှစ်တကူတကြံကာလအတွေ့အကြုံတွေကိုသရရှင်တွေပါဝင်ဆွေးနွေးကြဖို့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကနေဖိတ်ခေါ်ပါရရှင်။ထပ်ပြီးတော့ပါဝင်ဆွေးနွေးကြဖို့လည်းတိုက်တွန်းပါရစေ။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုတော့တကြံတေးတချင်းလက်ဆောင်အစီအစဉ်ကိုထုတ်လွှင့်တော့မှာပါ။အမှုပညာရှင် Twin Drop ရဲ့တကြံမှုတချင်းကိုနားဆင်ခံစားကြည့်ကြပါရှင်။
You are it.
ရှင် Twin Drabo ရဲ့တကြံမိုးတချင်းနဲ့အတူသောရရှင်ဒီအားလုံးတကြံရည်နဲ့ရွှေလန်းချမ်းမြေ့ကြပါစေလို့ VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုတောင်းမေတ္တာပို့သလိုက်ပါရရှင်မကြခင်မှာတော့တကြံကာလမျက်စိနာဒါနဲ့အခြားမျက်စိနာယောဂါတွေကိုဘယ်လိုကာကွယ်နိုင်တယ်လဲဆိုတဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးဖို့ရှိပါတယ် VOE မြန်မာပိုင်းစီစဉ်တွေကိုသောရရှင်ဒီနားဆင်နေကြတာပါရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 kHz 12123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကမ္ဘာတစ်လောက VOA သောရရှင်နေအနေနဲ့လဲကျမတို့အခုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက်ဆာမျက်နှာမှာလဲတိုက်ရိုက်နားဆင်နိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။တချံပြီးရဲ့ကာလတွေမှာဖြစ်တတ်တဲ့မျက်စိရောဂါတွေနဲ့ပတ်သက်ပြီးတော့ကျမအဓိကအပိုင်း၃ပိုင်းခွဲခြားပြီးတော့ပြောပြချင်ပါတယ်။
ဒါကတော့တကြံကာလအတွင်းနဲ့တကြံကာလနောက်ပိုင်းမျက်စိရောဂါတွေနဲ့ပတ်သက်ပြီးဘယ်လိုကာကွယ်တားဆီးနိုင်တယ်လဲဆိုတာတွေကိုတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါရှင်။ဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်။
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒေးဝေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်အစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruptionis just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။
The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ?
Tip of the iceberg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
။ တန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ထုတ်လွှင့်နေပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရုပ်သံကနေနေ့စဉ်တင်ဆက်နေတဲ့နောက်ဆုံးရသတင်းအစီအစဉ်ကို Asia Set 7 ဂျူဒူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါ။ဒီတစ်ပတ်တကြံမှာဖြစ်တတ်တဲ့မျက်စိယောဂါတွေအကြောင်းကိုတင်ပြထားပါတယ်။တကြံတွင်းနဲ့တကြံအပြီးမှာမျက်စိနာတာ၊မျက်စိဒဏ်ရာရတာနဲ့ခရမ်းလိုရောင်ကြီးဒဏ်ခံရတာတွေဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဒီလိုဖြစ်လာနိုင်တဲ့မျက်စိယောဂါတွေကိုဘယ်လိုကြိုတင်သိနိုင်ပြီးဘယ်လိုကြိုတင်ကာကွယ်နိုင်ပါသလဲ။ဒီအကြောင်းမျက်စိအထူးကုဆရာဝန်ဒေါက်တာခင်တနာမြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြပြီးဒီတစ်ပတ်အတွက်တင်ဆက်ထားပါတယ်ရှင်။
โอเคดร.เทศนาเมฆครับจนเราခုဒီတကြံကြပြီဆိုတဲ့ခါကြတော့မြန်မာနိုင်ငံမှာတော့ဒါအပျော်ဆုံးပွဲတော့ပေါ့เนาะအဲ့ဒီခါကြတော့တကြံမှာပျော်လဲပျော်အောင်ဒီကျက်မကြီးထိခိုက်မှုလည်းမရှိအောင်ပေါ့ဒီမျက်လုံးကျက်မကြီးဆိုင်ရာကိစ္စတွေကျွန်တော်တို့အဓိကဆွေးနွေးဖို့စဉ်းစားထားပါတယ်အဲ့တော့ဒီနေရာမှာ
โอเคပါ
တကြံပြီးတဲ့ကာလမှာပေါ့ဆရာမကြုံရလည်းရှိတဲ့ဒီမျက်စိနဲ့ပတ်သက်တဲ့ယောဂါတွေကဘာတွေဖြစ်လဲရှိလဲ
တကြံပြီးတဲ့ကာလတွေပါဖြစ်တဲ့မျက်စိယောဂါတွေနဲ့ပတ်သက်ပြီးတော့ကျွန်မအဓိကပိုင်းသုံးပိုင်းခွဲခြားပြီးတော့ပြောပြချင်ပါတယ်ပထမဆုံးအနေနဲ့ကတော့တကြံပြီးတဲ့ကာလမှာကုညတပွိုင်းတစ်လို့ခေါ်ရင်မျက်မေးရောင်ယောဂါမျက်စိနာရာမျိုးတွေဖြစ်တတ်ပါတယ်ဒီလိုမျက်စိနာရာမျိုးတွေဟာမျက်စိနာတဲ့သူမှတစ်ဆင့်တော့လကောင်မတန့်ရှင်းတဲ့ရေပြီးမျက်လုံးနဲ့ကိုတိုက်ရိုက်ထိတွေ့တဲ့အခါမှာတော့ဖြစ်တတ်ပါတယ်နောက်ဒုတိယအနေနဲ့ကတော့တကြံပြီးကာလတွေမှာဒီမျက်စိစေးရုံတွေမှာမျက်စိစေးခန်းတွေမှာမျက်စိထိခိုက်ပြီးတော့ဒဏ်ရာရလို့ရောက်လာကြတဲ့လူနာတွေများပါတယ်။ဒီလိုဖြစ်ဖြစ်တဲ့နေရာမှာလည်းမျက်လုံးကိုတစ်စုံတစ်ခုနဲ့တိုက်ရိုက်ထိခိုက်တာမျိုး mechanical injury နဲ့မျက်လုံးငယ်ကိုထုံးရည်အစစ်ရည်စသဖြင့်ပေါ့အရည်တွေဝင်ပြီးတော့ထိခိုက်တဲ့ chemical injury ဆိုပြီးနှစ်မျိုးဖြစ်တတ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒဇန်ကာလမှာအနက်ကနေရင်းနေတီရှိပတ်ကံထွက်တဲ့သူတွေမှာခရမ်းလုံရောင်ကြီးနဲ့မျက်လုံးကိုတိုက်ရိုက်ထိတွေ့ပြီးတဲ့အခါမှာ ultraviolet keratopathy အမမောသာမကရတုတတိဆိုရဲမျက်စိယောဂါမျိုးတွေဖြစ်တတ်ပါတယ်ရှင
်ဟုတ်ကဲ့ဆရာမအခုလိုယောဂါတွေဖြစ်လာပြီဆိုလို့ရှိရင်စောစောစီးစီးသိနိုင်ဖို့ပါဆရာမနော်စောစောစီးစီးပြပြီးကုသနိုင်ဖို့အတွက်ဘလို့ယောဂါလက္ခဏာတွေကိုတတိထားပြီးစောင့်ကြည့်ရမလားဒီပထမယောဂါဖြစ်တဲ့ဒီမျက်စိနာယောဂါနဲ့စပြီးတော့ရှင်းပြပေးပါလား
ပထမဆုံးအနေနဲ့ကိုညာဒီဗိုက်တစ်လို့ခေါ်တဲ့ဒီလိုမျက်စိမျက်မေးအောင်ယောဂါမှာတော့ဖြစ်တဲ့သူကမျက်လုံးကိုပထမဆုံးနှီးလာပါမယ်တစ်ခါတလေမှာမျက်စိရာရာရန်တက်ပါတယ်ထို့သူတွေမှာလည်းမျက်စိကိုကြိုက်ခဲပြီးတော့နာရာမျိုးတွေဖြစ်တတ်ပါတယ်။ပြီးရင်မျက်ဝတ်တွေထွက်လာတတ်ပါတယ်။အလင်းရောင်ကိုကြာရှည်စွာမကြည့်နိုင်နဲ့နဲ့မျက်ရည်တွေကျလာတတ်ပါတယ်။တစ်ခါတလေမှာမျက်စိအမြင်မှုံသွားတာမျိုးတွေဖြစ်လာတတ်တယ်။ဒါပေမဲ့မျက်စိမှုံသွားတာမျိုးကတိတ်ပြီးဖြစ်နေဖြစ်တာရှိတဲ့လက္ခဏာတော့မဟုတ်ပါဘူ
း။ဟုတ်ကဲ့ဆရာမအဲ့တော့နောက်တစ်ခုဖြစ်တဲ့ဒီမျက်စိဒဏ်ရာရတဲ့အခါကျလို့ရှိရင်ရောဘယ်လိုလက္ခဏာတွေပြလဲရှိလဲဆရာမ
။မျက်စိထိခိုက်ဒဏ်ရာရတဲ့လူတွေမှာဆိုလို့ရှိရင်တော့မျက်စိကိုထိခိုက်မိတဲ့အပိုင်းထိခိုက်မိတဲ့အသိအနှက်ကိုလိုက်ပြီးတော့ရောဂါလက္ခဏာတွေကကွဲပြားပါတယ်။တစ်ခါလေမှာတော့မျက်စိနီးတာရယ်မျက်စိနာတာရယ်မျက်ရည်ကျတာလောက်ကနေစပြီးတော့မျက်စိကွဲတဲ့အထိကိုဒုက္ခပေးတဲ့အထိခိုက်တန်းအမျိုးတွေလည်းဖြစ်တတ်ပါတယ
်။ဟုတ်ကဲ့အဲ့တော့ဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခရမ်းလွန်ရောင်ကြီးဒဏ်ခံရတဲ့အခါမှာပေါ့နော်မျက်စိမှာဘလို့လက္ခဏာတွေပြလဲရှိလဲဆင်ပါလဲ
။ခရမ်းလွန်ရောင်ကြီးနဲ့ထိရုပ်ဖြစ်တဲ့မျက်စိရောဂါတွေမှာဆိုလို့ရှိရင်နော်မျက်လုံးအင်အားနှာကျင်ကိုက်ခဲနေတတ်ပါတယ်။အဓိကကတော့6နာရီကနေ12နာရီလောက်ထိတိုက်ရိုက်ထိတွေ့ရင်အဲ့လိုဖြစ်တတ်ပါတယ်။မျက်စိထဲမှာအမိုက်အမုံဝင်ပြီးခုလုခုလုဖြစ်တယ်လို့ခံစားနေရတတ်ပါတယ်။မျက်ခွန်ကလည်းရောင်လာတတ်ပါတယ်။မျက်ရည်တွေကျလာပြီးတဲ့အခါမှာအလင်းရောင်မကြည့်နိုင်မင်းနဲ့အမျက်အာရုံကြီးပုံဝါလာတတ်ပါတယ်။ဒါကတော့ခရမ်းလွန်ရောင်ကြီးကိုတိုက်ရိုက်ထိတွေ့လို့ချက်ချင်းနိုင်ငံဖြစ်လာတတ်တဲ့လက္ခဏာပါ။တကယ်လို့ခရမ်းလွန်ရောင်ကြီးကိုရပောင်းများစွာ၊နာပောင်းများစွာထိတွေ့မယ်ဆိုလို့ရှင်တော့ဒီထက်ပိုပြီးဆိုးပါတယ်။တရီဂျီယန်လို့ခေါ်တဲ့မျက်သားတက်တာကြီးကက်တရက်လို့ခေါ်တဲ့အတွင်းတိမ်လေးဆက်ပြီးတော့ဖြစ်ပေါ်တတ်ပါရဲ့ရှင်
။ဟုတ်ကဲ့ဆရာမ။ဒီအခုဖြစ်လာတဲ့ဒီမျက်စိနာယောဂါ၊နောက်မျက်စိဒဏ်ရာရတာ၊ဒီခရမ်းလွန်ရောင်ကြီးဒဏ်ခံရတာတွေဖြစ်တဲ့လက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒါအများဆုံးစေကံပြဖို့လိုတာပါဆရာမနော်။ဒီနေ့မှဒီကုသမှုအပိုင်းကတော့ဒီယောဂါတွေကို
စောစောတည်လေကုနိုင်လေလို့ပြောလို့ရလားဆရာ
မဟုတ်ကဲ့စောစောတည်ရင်ကုတာလို့ရတဲ့အပြင်ကိုမဖြစ်အောင်ဘလို့ကာကွယ်မလဲဆိုပြီးတော့လေကျမတို့အကြံဉာဏ်ပေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဆရာမအဲ့တော့ဒီယောဂလုံးဝမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားတွေကိုဆက်ပြောပြပြလားဆရာမ
ကာကွယ်ဖို့အပိုင်းနေနဲ့ပြောရမယ်ဆိုရင်အခုပထမဆုံးအနေနဲ့မျက်စိနာတာပေါ့နော
်ဟုတ်
အဲ့တော့မျက်စိနာတာကိုကာကွယ်ဖို့အတွက်ဆိုလို့ရှင်နော်အဓိကအနေနဲ့ရေပတ်တဲ့သူရဲ့ရေပတ်ခံထွက်တဲ့သူရဲ့ဥစ္စာနှစ်ပိုင်းခွဲခြားပြီးအကြံပေးစင်ပါတယ်ရှင်အော်ရေပတ်တဲ့သူကလည်းမတက်ရှင်းတဲ့ရေကြီးတွေ့ရရေတွေနဲ့မပက်မိဖို့ရေးကြည့်ပါရဲ့နောက်တစ်ခုကလည်းမျက်နှာလေးမျက်လုံးလေးကိုပြင်းထန်တဲ့အားဖြင့်တဲ့ရေပိုက်တွေနဲ့တိုက်ရိုက်ထိုးပြီးတော့သက်တာမျိုးကလည်းစင်ကျင်းတက်ပါတယ်မိမိရဲ့ကြောက်ရွံ့မှုကနေပြီးတော့တခြားသူတွေချိုးချိုးဖြစ်စေမဲ့လုပ်ရမျိုးကိုစောင့်ကျင်းတက်ပါတယ်နောက်တစ်ခုကလည်းရေပတ်ခံထွက်တဲ့သူတွေအနေနဲ့ကလည်းမိမိကိုမတက်ရှင်းတဲ့ရေတွေဝင်မိပြီလို့တန်လျာဖြစ်လို့ရှိရင်ဆက်ချက်မဲ့ရေတန်းတဲ့မျက်စိကိုစင်ကြအောင်စေချောတက်ပါရင
်ဟုတ်ကဲ့ဆရာမအဲ့တော့ဒီမျက်စိတန်ရရနဲ့ပတ်သက်ပြီးတော့မဖြစ်အောင်ပေါ့နော်ဘယ်အချက်တွေကိုစောင့်ဖို့ရှောင်ဖို့လုပ်မလဲဆရာမ
အများအဖြစ်တွေ့ရတော့ဒီလိုတန်ရမျိုးတွေကတကြံတွင်းမှာခက်ရန်ဖြစ်ပေါ်တယ်သူစုံတစ်ခုနဲ့ရိုက်မိတယ်တချို့ဆိုလို့ရှိရင်ဒီတက်ပိုက်လိုမျိုးအပြင်းနဲ့ရေပိုက်နဲ့နောက်တစ်ခုကတချို့မှာကားရေးသေးတယ်လိုမျိုး pressure ပတ်နေနဲ့မျိုးလုံးထိုးမိတဲ့အခါမှာအဖြစ်တက်ပါတယ်အဲ့လိုမျိုးတွေမှာဖြစ်တဲ့တော့တယောက်နဲ့တယောက်ကကျွန်မပြောလို့ပေါ့အားပြင်းတဲ့ရေပိုက်တွေတုံးတာထိခိုက်တန်ရာရတာတွေမဖြစ်အောင်ရန်ဖြစ်တာတွေမဖြစ်အောင်ခိုက်မိတာတွေအနာတရားမဖြစ်အောင်သင်ကျင်မယ်ဆိုလို့ရှိရင်ဒီထိခိုက်တန်ရာမှုတွေအလုံးအားကောက်ွယ်နိုင်ပါလိမ့်ရှင
်ဟုတ်ကဲ့အဲ့တော့ဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခရမ်းလွန်ရောင်ကြီးတန်ခံရတဲ့အခါမှာပေါ့နော်ဘယ်လိုဆောင်းဖို့ရှောင်းဖို့လုပ်မလဲဆရာမ
ခရမ်းလွန်ရောင်ကြီးကောက်ွယ်ဖို့အတွက်ကိုကျွန်မလေးပေးပြီးတော့ပြောပြချင်ပါတယ်ဒါကကျမတို့မြန်မာနိုင်ငံရဲ့တစ္ဆန်ကာလာနေပူရှင်ပြင်းတဲ့ reality ကာလာပဲဖြစ်ပါတယ်။ခရမ်းလုံရောင်ကြီးရဲ့အညွန်းကိန်းကလည်းကျမတို့နိုင်ငံတွင်မှာအန္တရာယ်ရှိရဲ့အဆင့်ပေါ့မြန်မာရဲ့အဆင့်မျိုးရောက်ရှိနေပါတယ်။ဒါကြောင့်မို့လို့ခရမ်းလုံရောင်ကြီးကာကွယ်ဖို့အတွက်သူက ultraviolet တော့ UV ray protection ရှိရဲ့ရတယ်။မိကမျက်မှန်တွေကိုတက်ဆန်တင်ပါတယ်။နောက်တစ်ခုအနေနဲ့ကလည်း contact lens ပေါ့မျက်ကပ်မှန်ကိုတက်တဲ့သူတွေအလားဆင်လို့တက်တဲ့လူပဲဖြစ်ဖြစ်ပါဝါအတွက်တက်စင်တဲ့သူပဲဖြစ်ဖြစ်ရေပတ်ခံထွက်ပြီးတော့တန်ရောက်ပြီးဆိုတာနဲ့ဒီ contact lens ကိုချွတ်လဲပြစ်ပြီးတော့တိကျစွာတက်စင်ပြစ်ဖို့လိုအပ်ပါတယ်။ကျွန်မပြောပြခဲ့တဲ့ယောဂလက္ခဏာတွေရဲ့ကနေပြီးတော့တစ်ခုတစ်ခုဖြစ်ပြီးဒါမှမဟုတ်လို့ရှင်လည်းမျက်စိကနှီးရဲလာတယ်၊ကြိုက်ခဲလာတယ်၊မျက်ရည်တွေကျလာတယ်၊အလင်းရောင်တွေဆူးလာတယ်၊အမြင်အာရုံပုံဝါလာပြီးဆိုလို့ရှိရင်နော်ဒီစားရမျက်စိထူးထူးစေယုံကြည်ဒီမှာတက်ကြွနဲ့ဆရာဝန်အနေနဲ့အမြန်ဆုံးဥက္ကဋ္ဌခံယူပါလို့အကြံပေးချင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမရေးကဏ္ဍပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ Facebook မှာလည်းသွားရှင်နေဖတ်ရှုနားဆင်နိုင်ပါတယ်။လိပ်စာကတော့ VOA Burmese Fan Page ဖြစ်ပါတယ်ရှင်။စာလုံးပေါင်းက VOA BURMESE FAN PAGE ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်မှာပါ။ဒီအစီအစဉ်ကိုနေဆက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းတွင်မှအစိုးရတပ်မတော်ကနေနေမြေရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်အယောက်20နဲ့စစ်လက်နက်စစ်အသုံးဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တပ်မတော်ကနေထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားဝင်လက်မှတ်ကင်ဆောင်ထားတဲ့ရွှေပြောင်အလုပ်သမားတွေကိုတကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုကြောင်းအစိုးရကထုတ်ပြန်ထားတဲ့ဆိုတာနဲ့မြန်မာကြောက်မြေရနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။ကျမ
maga nang hom ba shin tadin dwe ko sai meng ne atu tin set pi dwa ma ba shan pi myauk pai mu se khyan twe ma asia tam do ga ni ne mi so mo ye atwe ne mi shin lin ya ma shan pi tam do sspp ssa tap phwe win 20 u ne selet nat set 300 pisi rwe phan si yan mi de lo tam do pai myauk wadi tadin sa ma pho pya tha ba de April 17 ရက်နေ့မြဝတီသတင်းစာမှာ SSA 1 High အဖွဲ့ကနေမြကျူးကျော်လိုတိုက်ပွဲဖြစ်ပွားရာကနေလူသူလက်နက်တွေကိုဖမ်းဆီးရမိတာလို့ရေးသားထားပါတယ်။ရှမ်းပြည်တောင်ပိုင်းကျေးတီမြို့နယ် 1 High အခြေစိုက်ရှမ်းပြည်တပ်မတော် SSPP SSA ရရှိတဲ့ဦးကမူဆယ်မြို့105မိုင်ကနေတီးမတတ်နိုင်ဖက်သွားတဲ့သူတို့လူတွေကိုအစိုးရတပ်မတော်စစ်ကြောင်းကအကြောင်းမဲ့ဖမ်းဆီးထားတာဖြစ်ပြီးတိုက်ပွဲအတွင်းဖမ်းမိသူတွေမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီလူတွေပြန်လွတ်ပေးဖို့လာရှိုးမြို့မှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA ကိုစလေယုံစောက်အောင်လတ်ကတော့လာရှိုးစစ်တန်းယုံကိုတွားပြီးတောင်းဆိုမှုတွေပြုနေတယ်လို့ဆိုပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာနေပြည်တော်အစိုးရနဲ့ပြည်တော်စုအဆင့်ပြည်နယ်အဆင့်အပြည့်အဝလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်။
ထိုင်းနိုင်ငံမှာပန်းရောင်ကပတ်စပို့ယာယီပတ်စပို့ကင်ဆောင်ထားပြီးလှုပ်လှုပ်နေတဲ့မြန်မာလာအိုကမ္ဘောဒီးယားနိုင်ငံသားရှေ့ပြောင်းလို့ဓမ္မတွေကိုတင်းကြံကာလတွင်လွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့ကြောင့်ထိုင်းနိုင်ငံဝန်ကြီးချုပ်အထူးအမိန့်နဲ့ထုတ်ပြန်ခဲ့တာပါ။ဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါ။ဒီလိုပြန်တဲ့နေရာမှာလည်းနှစ်ဆက်ကိတ်ကနေတစိတ်တုံးထူလှုပ်ဆောင်ပေးရမှာဖြစ်ပြီးငွေကြေးတစ်စုံတရာလုံးဝပေးဆံမလို့ဘူးလို့လည်းဖော်ပြထားပါတယ်။ထိုင်းအစိုးရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့အထိ10ရက်လောက်ပဲခွင့်ပြုတာဟာထိုင်းနိုင်ငံတွင်မြန်မာကျွမ်းကျင်လုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုတွေကြောင့်လို့အလုတ္တမအရေးလေးလာဆောင်ကြည့်သူတွေကပြောပါတယ်။ထိုင်းနိုင်ငံတွင်မှာတရားဝင်မြန်မာရှေ့ပြောင်းလုတ္တမနှစ်တန်းလောက်ရှိမယ်လို့ထိုင်းအလုတ္တမဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
အစိုးရတဲ့အနေနဲ့ရခိုင်တပ်မတော် AA ကိုပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်ခေါ်ဖို့နဲ့ရခိုင်ပြည်နယ်မှာ AA နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးထောင်ချခံထားရသူတွေကိုလည်းအ мян ဆုံးလွတ်ပေးဖို့မလေးရှားနိုင်ငံရောက်ရှိနေတဲ့ရခိုင်အမျိုးသားတွေကတောင်းဆိုလိုက်ပါတယ်ဧပြီလ10ရက်နေ့ကမလေးရှားနိုင်ငံကိုတာရာယာမှာရခိုင်တပ်မတော် AA ရဲ့ခုနှစ်နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာတောက်ဆိုခဲ့တယ်လို့အခမ်းအနားစီစဉ်သူတူဦးဖြစ်တဲ့ကိုငင်းချမ်းကပြောပါတယ်ခုနှစ်နှစ်မြောက်ရခိုင်တပ်မတော်နေ့အထိမ့်မှအခမ်းအနားကိုရခိုင်တပ်မတော်ဌာနချုပ်မလေးရှားနိုင်ငံကွာလာလမ်ပူစီတီယာဝန်ပါတာဝဂျီဟိုပရူးနဲ့ထိုင်းနိုင်ငံဖူကက်နဲ့တခြားနေရာတွေမှာလည်းရခိုင်အမျိုးသားတွေကျင်းပခဲ့ကြပါတယ်
ဝင်ကြီးချုပ်စလိုင်းလျံတွင်ဦးဆောင်မဲ့ချင်းပြည်နယ်ဆိုရဖွဲ့ကိုဝင်ကြီး6ဦးနဲ့ဖွဲ့စည်းလိုက်ပြီးဧပြီလ10ရက်နေ့ကကျင်းပတဲ့ချင်းပြည်နယ်လွတ်တော်အစည်းအဝေးမှာဂျန်တစ္ဆာကျင်းဆိုခဲ့ကြပါတယ်။ချင်းပြည်နယ်ဆိုရဝင်ကြီးဖြစ်မြို့သားဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်မတ်နှဦး၊ဆိုမီးမြို့သားဒီမိုကရေစီဖွဲ့ချုပ်မတ်တဦး၊တပ်မတော်ကိုစလက်တဦးနဲ့ပြင်ပမှတပ်သိပညာရှင်နှဦးစုစုပေါင်း6ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဝင်ကြီးအဖြစ်ရွေးချယ်ခံရသူတွေကတော့လုံခြုံရေးနဲ့နေဆက်ရေးရဝင်ကြီးဖြစ်တပ်မတော်မှပုံမူကြီးကြကြောစီမံကိန်းနဲ့ပန္နာရေးဝင်ကြီးအဖြစ် NLD ပါတီမှဦးဝိကောလမ်းပန်းဆက်သွယ်ရေးဝင်ကြီးအဖြစ် NLD မှဦးရွှေထီအိုလူမှုရေးဝင်ကြီးအဖြစ် NCD မှဦးပေါင်လွန်မင်းထန်စီပင်တရားရေးလက်စစ်နဲ့စစ်မှုလက်မှုဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဆလိုင်းအိုပက်ခင်နဲ့စက်ပြုံးမွေးမြူရေးတည်တော်နဲ့တတ်သူဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဦးမှန်ဟင်သာတို့ဖြစ်ပါတယ်တပင်ပြည်နယ်ဥပဒေချုပ်အဖြစ်ဦးစိုနင်စာဟုခေါ်ထန်ကျုံနဲ့ပြည်နယ်စည်င်းချုပ်အဖြစ်ဦးလာတင်မှန်တို့ကိုခန့်အပ်ခဲ့တယ်လို့သိရပါတယ်
မြန်မာဆရာတက်တဲ့စီရင်အားအလုံးရင်းနဲ့တက်ခိုက်လာလို့ကချင်လွတ်လပ်ရေးတပ်မတော် KIA မှရှေ့တန်းစခန်းတစ်ခုကိုနောက်ဆုတ်ပေးခဲ့ရပြီးတပ်မတော်ကစခန်းဤတဝိုက်မှနေရာယူထားကြောင်း KIA ရှေ့တန်းတင်းမှသိရပါတယ်ပြီးခဲ့တဲ့ April လပထမပတ်မှလိုင်ဇာပဟုဌာနချုပ်အနောက်မြောက်ဖက်မြစ်ကြီးနားဗမော်ကားလမ်းပေါ်ပန်တောင်ရန် KIA ဆွတ်ရှန်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်ခဲ့တာပါကချင်လွတ်လပ်ရေးအဖွဲ့ KIO KIA အနေနဲ့ကတော့စီရေးထက်နိုင်ငံရေးဆွေးနွေးပွဲကိုအတိအကထားသွားမယ်လို့ KIO ဗဟိုအရာရှိတွေကပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတပတ်ပြည့်ချိန်မှာပဲအစိုးရတက်ကနေပထမဦးဆုံး KIA ရှေ့တန်းစခန်းတစ်ခုကိုတင်ပိုက်လိုက်ခြင်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းဇန်နဝါရီလကုန်ပိုင်းမှာလက်မှတ်ရေးထိုးအတည်ပြုထားတဲ့မြမကြောင့်မြေဒနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံအယောက်900ကျော်လောက်ကဧပြီလဆန်းမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒ ီဥပဒေဟာတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်သာအကျိုးရှိပြီးဒေသခံတွေအတွက်ဘာမှမျှော်လင့်ချက်မရှိဘူးလို့ထောက်ပြပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
ဒုတိယကြိမ်ပြင်ဆင်ထားတဲ့မြမကြောင့်မြင့်ရတနာဥပဒေပါအခန်းသစ်အခန်းလေးအခန်းငန်းမှာပါရှိတဲ့အချက်တချို့ကိုပြန်လည်ပြင်ဆင်ပေးဖို့ကချင်ပြည်နယ်ဖားကန်းမြို့နယ်မှာနေထိုင်တဲ့ဒေသခံတွေကကန့်ကွက်တောင်းဆိုခဲ့ကြတယ်လို့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကဥလမုံလတောင်ကအခုလိုပြောပါတယ
်။သမ္မတသိရင်ရထွန်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြည်သားတွေဆက်နေအတူတူကြတော့ငါ့ရဲ့ကိုယ်ကျွန်တော်ဒေသခံတွေကဘာမှမျှော်လင့်ချက်မရှိဘူး။ဒီခေါင်းမျိုးတွေတိရတယ်ဗျာ။ဒါပေမဲ့တိတာသူ့ပြည်တဲ့ဥပဒေလာလာပေါ့။ကျွန်တော်ဒေသခံတွေဘာမှမျှော်လင့်ချက်မရှိခါကြ။အဲ့ဒါအပြီးကထားပြီးကျွန်တော်တွေ့ခဲ့ကြရတာဖြစ်ပါတယ
်။အကြီးစားနဲ့အလတ်စားကြောင်မြင့်သူ့ဖို့ရေးလုပ်ငန်းတွေကိုသူဖို့ခွေပေးတဲ့အနေနဲ့ဒေရခန်တွေလုတ်ကင်စားတော့ရတာခက်ခဲနိုင်ပြီးဒေရခန်တွေအနေနဲ့အကျိုးခံစားခွင့်မရှိတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ကြတာလို့ပြောပါတယ်။လက်ရှိဖားကဒေရအခြေအနေနဲ့ပတ်သက်လို့ဒေရခန်တော့ကန်ကြာကခုလို့ပြောပါတယ်
။စီယန်လျာကြီးတွေကတော့တစ်ခါမှမမြင်ဘူးတဲ့အင်မတန်မှကြီးမားတဲ့စီယန်လျာကြီးတွေဆက်လက်တော့တုံးနေတာပေါ့နော်သူတို့ချောချာမျိုးမရှိပါဘူး။အဲကြောင်းလေးရင်တစ်ခုခုဖြစ်မယ်ထင်ပြီးဖြစ်မယ်ဆိုတော့တိုးရင်မှုတွေရှိလို့အချင်းတို့ပြီးမှလုပ်နေတယ်။လုပ်နေတယ်လို့မြင်တာပေါ့။
ဖားကမြို့နယ်က NLD ဒုတိယဥက္ကဋ္ဌဦးတင်ဆိုးကတော့တယံဇာတတွေပြတ်ကွယ်မသွားဘူးဥပဒေပြဋ္ဌာန်းတဲ့တယ်လို့ဆိုပါတယ
်။ကျောက်ဖိန်းတယံဇာတကြီးကကျွန်တော်တို့ကျွန်တော်ညီမတွေပြတ်ကွယ်မသွားအောင်ဆက်လက်ကြောပီးပြီးဆက်လက်ပြီးရှိနေအောင်ကျွန်တော်ဆက်လက်ပြောပါတော့ဥပဒေပြဋ္ဌာန်းပြီးတော့လောဆောင်သွားဖို့ကျွန်တော်မှလုံးဝတာဝန်ရှိပါတယ်
။နိုင်ငံတော်သမ္မတဦးသိန်းစိန်ကနေ2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာအတည်ပြုလက်မှတ်ရေးသူထားတဲ့မြမကြောင့်မြင့်ရတနာဥပဒေကိုဖားကမြို့မှာနေထိုင်တဲ့ဒေသခံတွေအတွက်ခံစားပိုင်ခွင့်လုတ်ကင်ပိုင်ခွင့်သဆုံးတရားမရှိတဲ့အတွက်ဇန်တထုတ်ပေါ်ခဲ့ကြတာလည်းဖြစ်ပါတယ
်။ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကရှမ်းလူမျိုးစုတွေဟာအတာတကြံပွဲတော်ကိုမိမိရိုးရာမိမိကိုယ်ပိုင်ဟန်နဲ့ကျင်းပကြပါတယ်။ကုံစွန်းလို့ခေါ်တဲ့မြတ်စွာဘုရားရှင်ထံရေတက်ပယ်တဲ့ရဟတ်လုတ်တာတွေရိုးရာမုံဖတ်ထုတ်ရိုးရာရေကစားဟန်စတာတွေရှိနေပေမဲ့ခေတ်ကာလအလိုက်ပြောင်းလဲမှုတွေရင်ကျင်းမှုစီးစင်းမှုရောရှက်မှုတွေကြောင့်ကွဲပြားဖို့အဆင့်ကိုရောက်နေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့ဆိုင်းမင်းကလည်းခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒါကတော့ရှမ်းရွှေရတင်းကြံပွဲတော်မှာပြုလုပ်နေတဲ့ရှမ်းမုံဖက်ထုတ်အကြောင်းနဲ့ပတ်သက်ပြီးဖွဲ့ဆိုထားတဲ့တဲ့ချင်းပါရှမ်းတိုင်းသားတွေတက်ကတော့တင်းကြံကာလအတွင်းရှမ်းမုံဖက်ထုတ်လောင်းလူတာဟာထင်ရှားတဲ့ပွဲတစ်ခုပဲဖြစ်ပါတယ်ရှမ်းမုံဖက်ထုတ်လောင်းလူပွဲပြုလုပ်တဲ့အချိန်တွေကိုတော့ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့မြို့မရက်ွက်နေရွာမိတော်နန်းလောက်ကခုလိုပြောပါတယ်
အဲ့ဒီတကြံမတိုင်မီကတဲ့ဟာအဲ့ဒီမုံဖက်ထုတ်လို့ဖို့အုံဒီတွေမြေပဲတွေအဲ့ဒီထုတ်ဖို့ဖက်ပေါ့နော်ငပြောဖက်အဲ့ဒါတွေတော့ရှာပြီးတော့စုဆောင်းထားတယ်အဲ့ဒီတကြံကြတာနဲ့မုံထုတ်တော့မယ်ဆိုရင်အဲ့ဒီအိမ်နာနီချင်းကကောင်မလေးတွေပေါ့နော်တာကူကြဆိုသူတို့လဲလာကြပါတယ်ညနေပိုင်းလောက်ဆိုအိုးစီပုံမောင်းနေနဲ့ကောင်လေးကောင်မလေးတွေပေါ့နော်အိမ်နာနီချင်းတွေစုပြီးတော့မှတအိမ်တက်ဆင်းလိုက်လူတဲ့
တင်းကြံကာလတင်းကြံဂျိုနေ့မှာတင်းကြံဂျိုမုံအလူပွဲပထမနေ့နဲ့ဒုတိယနေ့မှာဖျားစီဒီပထိုးတွေကိုရေတက်ပယ်ကြပါတယ်နောက်ဆုံးနေ့မှာတော့စင်းတူတော်တွေအပြင်ဘုံတော်ကြီးကိုကျောင်းကန်ရှိပင်ဖိတ်ပြီးခြေလက်ရေတက်ပယ်တဲ့အကြောင်းရွာမိတော်နန်းလာကပြောပါတယ်
တကြံကြတာနဲ့ဖရားရေတက်ပယ်ဖို့ပေါ့ဖုန်ကြီးကျောင်းနေမှာဆိုလဲရှမ်းလို့ကုန်းဆွမ်းလို့ခေါ်တဲ့အဲဖရားကိုရေတက်ပယ်တဲ့ရဟတ်လေးလို့ပြီးတော့မှဟိုရေပုံးလေးကိုစီနေပေါ့နော်ဖရားကိုရေတက်ပယ်တဲ့အဲမျိုးညစီညတိုင်းပေါ့နော်အဲတကြံကာလအတွင်း
လက်ရှိနေထားကတော့မြို့ကြီးပြည့်ကြီးတွေမှာမြမနီးမြမဟန်ရင်ဂျေးမှုတွေစိတ်ဝင်လာကြတဲ့ကြောင်းခေအပြောင်းလဲကြောင့်တဲ့ကြောင်းယဉ်ကျေးမှုပျောက်ကွယ်သွားမှာကိုစိုးရိမ်မိတယ်လို့တော်နန်းလာကပြောပါတယ်။ရှမ်းရိုးရာအတာတကြံပွဲတော်ဟာမြို့ရဲ့နေ့နံလိုက်ပီတင်ကိန်းခန်းတွေတွက်ချက်ပြီးအလူပွဲကြီးကျင်းပဖို့နေ့ထူးနေ့မြတ်ရွေးကြပြီးတော့မြို့ဆောင်နှတ်ဒေါတောင်ဆောင်နှတ်လေယာမြေရေဆောင်နှတ်တွေအတွက်ဗုဒ္ဓမြတ်စွာဘုရားထံအလူလုပ်ပေးပြီးအမျှဝေပေးကြပါတယ်။ဒီတရေဟာတောမြို့တွေမှာဒါကြံရှိနေပြီးတော့မြို့ကြီးပြကြီးမှာတော့ပျောက်ကွယ်လူနီးပါးဖြစ်နေပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာဆရာတက်မတော်ကနေနေမြင့်ရှင်းလင်းရမှာရှမ်းပြည်တက်မတော် SSPP SSC တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်အုံဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တက်မတော်ပိုင်းမြတ်ဝတီသတင်းစာမှာဖော်ပြထားပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါရှင်။တောက်ကြနေ့ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြောက်ကိုရီးယားနိုင်ငံဟာလွန်ခဲ့တဲ့3နှစ်အတွင်းနျူကလ িয়ার ဖျက်သိမ်းရေးအစီအစဉ်အတွက်တန်တမာရေးနည်းလမ်းနဲ့ကြိုးပမ်းဆောင်ရွက်မှုတွေအားလုံးကိုညှင်းပယ်ခဲ့ပြီးသူ့ပြည်သူတွေအတွက်စီးပွားရေးဖွံ့ဖြိုးမှုနဲ့နျူကလ িয়ার အစီအစဉ်တွေကိုတွန်းတွဲလှုပ်ဆောင်နေခဲ့ပါတယ်။အဲ့ဒီရဲ့ရလကတော့တိုင်းပြည်ဟာဘေးဒုက္ခတွေနဲ့ရင်ဆိုင်ရတဲ့အခြေအနေကိုဆက်ရောက်ခဲ့တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာသူ့ရဲ့ခေါင်းမာမှုအတွက်ဘာမှပြစရာမရှိကြောင်းသူဟာသမုဒ္ဒရာအတွင်းရေပွက်ကလေးတစ်ခုဖြစ်အောင်လှုပ်ဆောင်ပြီးမြေအောက်နျူကလ িয়ার ဖောက်ခွဲဆန်းသတ်မှုတွေပြုလုပ်ခဲ့ကြောင်းဒါပေမဲ့သူ့ရဲ့အဲ့ဒီလှုပ်ရက်တွေအတွက်လေစာမှုလုံခြုံရေးစီးပွားရေးအထောက်အပံ့နဲ့တန်တမာရေးအရာအသီးမပြုမှုတွေတစ်ခုမှမရခဲ့ဘူးလို့လက်ထောက်ဝန်ကြီးရက်ဆယ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအသံပိုင်းတို့ဟာမကြာသေးခင်ကကုလသမဂ္ဂကချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေနဲ့အညီမြောက်ကိုရီးယားနိုင်ငံအပေါ်ဆက်လက်ဖိအားပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကသူပြည်သူတွေအတွက်ရန်လိုတဲ့လက်နက်တွေတိဆောက်ရေးကိုဦးစားပေးလှုပ်ဆောင်နေပေမဲ့ပိတ်ဆို့အရေးယူမှုတွေရဲ့ရည်ရွယ်ချက်ဟာမြောက်ကိုရီးယားပြည်သူတွေကိုအထိနာစေဖို့မဟုတ်ကြောင်းအဓိကရည်ရွယ်ချက်ကတွေ့ဆုံဆွေးနွေးအဖြေရှာတဲ့နည်းလမ်းကလွဲလို့တခြားနည်းလမ်းမရှိဘူးဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်နားလည်လက်ခံလာဖို့ဖြစ်ကြောင်းလက်ထောက်ဝန်ကြီးရက်ဆယ်ကပြောပါတယ်။မြောက်ကိုရီးယားပြည်သူပြည်သားတွေကြုံတွေ့ခံစားနေရတာကိုနားလည်သဘောပေါက်ထားပြီးဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကုလသမဂ္ဂဆုံးဖြတ်ချက်ထဲပါလာရေးသမန်းဝင်စုံစမ်းစစ်ဆေးရေးကော်မရှင်တည်ထောင်ရေးနဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့မှာကုလသမဂ္ဂလူခွင့်ရေးကော်မရှင်ရုံးထားရှိရေးကိစ္စတွေကိုနိုင်ငံတကာအသံဝိုင်းနဲ့အတူလှုပ်ဆောင်ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတန်တမာရေးနည်းလမ်းနဲ့တစ်ဖက်မှာဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲနျူကလ িয়ার မပြန့်ပွားရေးအစီအစဉ်တွေကိုဆက်လက်လှုပ်ဆောင်နေဖို့လိုအပ်ပါတယ်။မြောက်ကိုရီးယားကအခုနှစ်အတွင်းနျူကလ িয়ার ဆန်သတ်ဖောက်ခွဲမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံမှာဒုံးကျည်ကာကွယ်ရေးစနစ်ထားရှိဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ပူးတွဲဆုံးဖြတ်ချက်ချခဲ့ကြပါတယ်။ရှေ့ဆက်သွားရမယ့်လမ်းကြောင်းဟာခက်ခက်ခဲခဲစဉ်းစားရမယ့်ကိစ္စမဟုတ်ကြောင်းမြောက်ကိုရီးယားအနေနဲ့အီရန်လိုပဲနျူကလ িয়ার စီစဉ်အားလုံးကိုရပ်ဆိုင်းပေးလိုက်တာနဲ့ဆက်ရမှာဖြစ်ကြောင်းဒါ့အပြင်မြောက်ကိုရီးယားကလှုပ်ဆောင်ခဲ့တဲ့နျူကလ িয়ার အစီအစဉ်တွေကိုထုတ်ပြန်ကြေညာပြီးပထမအဆင့်အဖြစ်နဲ့ IAEA နိုင်ငံကနျူကလ িয়ার စွမ်းအင်အေဂျင်စီကိုလာရောက်စစ်ဆေးခွင့်ပြုရမှာဖြစ်ကြောင်းနိုင်ငံတကာကသတ်မှတ်ထားတဲ့အခြေခံစံနှုန်းတွေကိုလိုက်နာရေးအတွက်တောင်းဆိုတာဟာလွန်တယ်လို့မယူဆနိုင်ကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောပါရယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်။အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။မက်နန္ဒာချန်ကပြောပြမှာပါရှင
်။အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေကြတဲ့ဒီမိုကရက်တစ်ပါတီကနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ဗားမောင့်ပြည်နယ်ထက်လွတ်တော်မဲ့ဘန်နီဆန်ဒါစ်တို့ဟာနယူးယောက်မြို့မှာအမေရိကန်ဆန်တော်ချိန်ကြာသပတေးနေ့နောက်ပိုင်းမှာစကားဆစ်ထိုးကြမှာဖြစ်ပါတယ်။သမရလောင်းဖြစ်ရှင်ပြန်ရမှာအရေးကြီးတဲ့နယူးယောက်ပြည်နယ်ကပါတီတွင်မဲပေးပွဲကိုတော့ရှေ့သတင်းပတ်ထဲကျင်းပမှာဖြစ်ပါတယ်။ကြိုတင်ကောက်ယူထားတဲ့စစ်တမ်းတွေအရအမေရိကန်ထိပ်တန်းတန်တမန်ဖြစ်2009ခုနှစ်ကနေ2013ခုနှစ်အထိတာဝန်ယူခဲ့တဲ့ဝန်ကြီးဟောင်းကလင်တန်ကပြိုင်ဘက်ဖြစ်တဲ့ထက်လွတ်တော်မဆန်ဒါစ်ထက်နယူးယောက်မှာဆယ်ရာဂိုင်နှုန်းနဲ့အထက်အသာစီးရနေတာဖြစ်ပါတယ်။အမေရိကန်ဆိုရရဲ့အကြီးဆုံးနိုင်ငံတကာတန်လွင့်ဌာနဖြစ်တဲ့ VOA အမေရိကန်အတိုင်းရဲ့ညွှန်ကြားရေးမှူးသစ်ဖြစ်သတင်းမှန်ဖော်ထုတ်တင်ပြသူပိုလစ်ဇာဆုရှင်စာရေးဆရာမအမန်ဒါဘန်နက်ကိုရွေးချယ်လိုက်ပါတယ်။ Mrs. Bennett ဟာလာမယ့်တနင်္လာနေ့ April 18ရက်နေ့ကျရင် VOA ဌာနချုပ်မှကျန်းသစ္စာကျင်းဆိုပြီးတော့စတင်တာဝန်ထမ်းဆောင်သွားမှာဖြစ်တဲ့အကြောင်းVOA နဲ့တခြားအမေရိကန်တန်လွင့်ဌာန၄ခုကိုကြီးကြပ်ရတဲ့အုပ်ချုပ်ရေးမှူးဘုံအဖွဲ့ BBG ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ VOA ရဲ့ညွှန်ကြားရေးမှူးသစ်ဖြစ်လာမဲ့ Mrs. Bennett ဟာဘလွန်ဘတ်သတင်းဌာနရဲ့အမှုဆောင်အယ်ဒီတာအဖြစ်တာဝန်ယူခဲ့ပြီးတော့ကမ္ဘာတဝန်းသတင်းမှဖော်ထုတ်ရေးသတင်းတောက်တွေနဲ့အယ်ဒီတာတွေပါဝင်တဲ့ဘုံအဖွဲ့တစ်ခုကိုဖွဲ့စည်းပြီး2013ခုနှစ်အထိလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့ညနေကဂျပန်နိုင်ငံတောင်ပိုင်းမှာပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူနှစ်ဦးသေဆုံးပြီးတော့45ဦးထဏ်ရာရရှိခဲ့ပါတယ်။
ဒါကတော့မနနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်တကြံနှစ်တကူကာလတော်ရရှင်တွေတကြံရည်နဲ့အတူရှင်လန်းချမ်းမြေ့ကြပါစေရှင်ကျေးဇူး
This program has come to you from the Voice of America, Washington.